ရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်နဲ့ခွဲခြားကန့်သတ်ထားတာတွေကိုအဆုံးသတ်ဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံသားစီစီရေးကတ်တွေထုတ်ပေးဖို့နဲ့လွတ်လပ်စွာသွားလာခွင့်ပေးဖို့တွေပေါ်မှာစိုးရိမ်မှုတွေရှိနေကြပေမဲ့ဒီအချက်တွေဟာပြစ်ပခတ်ဖြစ်ရှင်ရေးအတွ ကော်မရှင်ရဲ့အပိဓာတ်သတင်းအစီရင်ခံစာသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအပြည့်စုံကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မမြင့်မြင့်ခိုင်ကပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အပိဓာတ်အစီရင်ခံစာရှင်းလင်းထုတ်ပြန်မှုနဲ့သတင်းစာရှင်းလင်းပွဲတည်ရက်ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးရခိုင်အကြံပေးကော်မရှင်ကလူမျိုးရေးနဲ့နိုင်ငံသားစစ်တီမှုကိုအခြေခံပြီးလွတ်လပ်စွာတော်လာခွင့်ခွဲခြားကန့်သက်တာတွေကိုအဆုံးသတ်ဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံသားဖြစ်တည်မှုနဲ့လွတ်လပ်စွာတော်လာခွင့်ကိစ္စတွေနဲ့သက်ဆိုင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေအပေါ်ရခိုင်ပြည်သူလူထုကစိုးရိမ်နေတယ်ဆိုတာနားလည်ပေမဲ့ရခိုင်ပြည်နယ်ရဲ့အနာဂတ်အတွက်ထိလွယ်ရှလွယ်တဲ့ကိစ္စတွေကိုကန့်တွယ်ဖို့ကော်မရှင်အနေနဲ့ရွေးချယ်လိုက်ကြောင်းရခိုင်အကြံပေးကော်မရှင်ဥပဒေကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာပ
ါ that
our recommendations of the city. And that's really the last one. Kisa ya nyan ne patat de chan pyu chat di ha. Sakai pi du lu du ga so yin ni mu ri shi de so la chan lu kaung saw ti shi tha wa de. Da mai le commission ni ne a lu myu ti sha lwe de kisa ya di ko kan de bu yue che lai ba de. Ba jaung le so lo tru ko chan tha kin me so yin sakai pi ne ye anagat de ge lo myama ta nai ngan long ye anagat ha naw pyan hle lu mya de pyat si song shou mu ri chou twei nai me lu chan lu a ni ne yong ji lu phit ba de.
နိုင်ငံသားစစ်စစ်ရေးကတ်တွေထုတ်ပြီးတဲ့နေရာမှာလည်းနိုင်ငံတကာစံနှုန်းတွေအတိုင်းလုပ်ဖို့နဲ့ရှင်းလင်းတဲ့ဂျူဟာအချင်းစရာတမတ်မှုတွေထားဖို့ကိုလည်းအပြည့်အစုံအစီရင်ခံစာထဲမှာအကြံပြုထားပါတယ်။နိုင်ငံသားဖြစ်ပြီးမှပယ်ချခံရသူတွေရဲ့အခွင့်အရေးတွေလည်းဥပဒေစည်းမျဉ်းတွေထုတ်ပြန်ပေးဖို့လိုသလိုနိုင်ငံမဲ့တွေနိုင်ငံသားဖြစ်ရေးကိုလည်းအစိုးရအနေနဲ့အလေးနက်ထည့်သွင်းစဉ်းစားဖို့လိုတယ်လို့အစီရင်ခံစာရဲ့အကြံပြုချက်ထဲမှာပါဝင်ပါတယ်။ရခိုင်ဒေသကလူမှုဖွံ့ဖြိုးရေးနဲ့လူမှုအသိုင်းအဝိုင်းအားလုံးရဲ့လုံခြုံရေးကိစ္စရပ်တွေကိုလည်းကော်မရှင်ကအကြံပြုတိုက်တွန်းထားပြီးဒီစီရင်ခံစာကအကြံပြုထားတဲ့ကြောင်းလေးဖြစ်စဉ်မှာရခိုင်ပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကအင်မတန်အရေးကြီးတယ်လို့မစ္စတာကိုဖီအာနန်ကဆိုပါတယ
်။အစီအစဉ်သားထဲမှာအကြံပြုထားတဲ့ကြောင်းလေးဖြစ်စဉ်မှာရခိုင်ပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကမရှိမဖြစ်လိုအပ်ပါတယ်။ရရှိတိုးတက်ရေးရဲ့အခြေခံအုတ်မြစ်ဖြစ်တဲ့ရခိုင်ပြည်နယ်ကလူဖွဲ့စည်းအားလုံးကြားယုံကြည်မှုတည်ဆောက်ရေးမှာဒီအားလုံးပါတဲ့တည်ဆောက်မှုကတစ်ဆင့်အပြောင်းလဲရှိဖို့လိုအပ်ကြောင်းသူတို့အနေနဲ့ကိုယ်တိုင်လက်ခံယုံကြည်မှုရှိရပါမယ်။နိုင်ငံတကာအတိုင်းအဝန်းအနေနဲ့လည်းရခိုင်ပြည်နယ်ကိစ္စရှေ့ဆက်လှမ်းနိုင်ရေးအတွက်နိုင်ငံတွင်းကကြိုးပမ်းအားထုတ်မှုတွေအပေါ်မှာရပ်တည်ပြီးတော့ဒီဗက်မလိုက်တဲ့အခန်းကဏ္ဍကနေပြီးတော့ဆက်လက်ပါဝင်တင်ပါမယ်
။နိုင်ငံတကာအတိုင်းအဝန်းအနေနဲ့လည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဗက်မလိုက်တဲ့အခန်းကဏ္ဍကနေပါဝင်ဖို့လိုတယ်လို့မစ္စတာကိုဖီအာနန်ကပြောသွားတာပါ။ကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အနေနဲ့အခုသတင်းစာရှင်းလင်းပွဲမတိုင်ခင်ဒီကနေ့မနက်ပိုင်းမှာပဲကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့ပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့သလိုလုံခြုံရေးနဲ့ပတ်သက်ပြီးကိုင်တွယ်ဖြေရှင်းဖို့လိုအပ်ပေမဲ့အပြစ်နဲ့ပြည်သူတွေထိခိုက်မှုမရှိစေဖို့လိုလားကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ
်ဒီကနေ့မနေ့ပဲတမရကာဝေးဦးစီးချုံနဲ့တွေ့ဆုံတဲ့အခါမှာရခိုင်ပြည်နယ်မြောက်ပိုင်းမှာတင်းမာမှုတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးဒေသခံတွေအပေါ်မှာဘယ်လိုသိရောက်မှုတွေရှိလဲဆိုတာဆွေးနွေးပြပါတယ်။ဒီလိုဖြစ်စဉ်မျိုးဟာဘယ်နိုင်ငံဘယ်လူ့အဖွဲ့အစည်းမျိုးမှမဆိုဖြစ်နိုင်ခြေရှိပြီးတော့ဒီလုံခြုံရေးဆိုင်ရာတည်ထောင်တာတွေဖြစ်လာလို့ရှိရင်ကင်တွဲဖြေရှင်းရမှာပဲဖြစ်ပါတယ်။ဒီလိုကင်တွဲတဲ့နေရာမှာအပြစ်မဲ့တဲ့နိုင်ငံသားတွေရဲ့ဘဝနေထိုင်မှုအပေါ်မှာထိခိုက်မှုရှိအောင်တော့လုပ်ရမှာဖြစ်ပါတယ
်။ဒါအပြင်ရခိုင်ပြည်နယ်ပတ်သက်ပြီးနိုင်ငံတကာကအမြင်ရှင်းစေဖို့လွတ်လပ်စွာသတင်းယူခွင့်ပြုရေးဟာလည်းအရေးပါကြောင်းမစ္စတာကိုဖီအာနန်ကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုတော့ပါတယ်။တမရဘက်ကထုတ်ပြန်ချက်တည်ရမှာတော့ကော်မရှင်ရဲ့အချိန်ကန့်သက်ချက်သွားလာမှုကန့်သက်ချက်တွေကြောင့်အကြောင်းအရာအချက်အလက်ပိုင်းမှာမပြည့်စုံနိုင်ပေမယ့်အစီရင်ခံစာပါအချက်အလက်တချို့ဟာလွဲမှားမှုတွေရှိတယ်လို့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့ဒီကနေ့တွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီအပါအဝင်ရခိုင်လူမှုဖွဲ့စည်းတချို့ကကန့်ကွက်မှုတွေရှိခဲ့သလိုအဲ့ဒီအဖွဲ့တွေဟာကော်မရှင်နဲ့တွေ့ဆုံဖို့ကိုလည်းငြင်းဆန်းခဲ့ပါလေ။အခုအပြစ်သက်အစီရင်ခံစာမတိုင်ခင်မှာကော်မရှင်ကကြားပြတ်အစီရင်ခံစာကိုထုတ်ပြန်ခဲ့ပြီးအစိုးရဘက်ကအဲ့ဒီကြားပြတ်အစီရင်ခံစာထဲပါအကြံပြုချက်တချို့ကိုအကောင့်ထဲပုံနိုင်ခဲ့ပါလေ။ဒါပေမဲ့လေဒီကနေ့ထုတ်ပြန်လိုက်တဲ့အပြစ်သက်အစီရင်ခံစာပါအကြံပြုချက်တိုင်းကိုအစိုးရအနေနဲ့အကောင့်ထဲပုံနိုင်ပါမလားလို့လူခွင့်ရေးအဖွဲ့တွေကစိုးရိမ်ချက်တွေလည်းရှိနေပါသေးရှင်။